ားပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ကျမပထမဦးဆုံးအနေနဲ့ပေါ့နော်ဒီဆင်မတို့ကျမရေးနဲ့အားကစားဝင်ကြီးဌာနအနေနဲ့ဒီပြင်းမှာပေါ့ကိုဗစ်ဒုတိယလိုင်းမစခင်ကတည်းကကြက်ယောဂါကထပ်ပြီးတော့ဒီကျောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုချိုးနှင်ပြီးတော့သတိပေးတာတွေလည်းရှိတယ်ပြီးတော့ဆင်မတို့အပိုင်းကနေပြီးတော့ချိုးတင်ပြင်ဆင်ဆောင်ရွက်တာတွေလည်းရှိတယ်ဒါမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးချိုးတင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်35ရက်နေ့စပြီးတော့เนาะယောဂဘုရားဖြစ်ရှိတယ်16ရက်9လမှာလုံးဝယောဂဘုရားမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတရားတွေ့တယ်တွေ့ပြရင်ထပ်မတွေ့တော့ဘူးလောလောကျတဲ့အခါမှာပြည်သူလူထုအနေနဲ့တော့ဒါယောဂကုသမှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့ဟာ local transmission လို့ခေါ်တယ်ပြည်သူကုသမှုမရှိတော့ဘူးဆိုပြီးတော့ဖြစ်ပြီးတော့ပြည်သူလူထုကပေါ်ဆတာရှိပါတယ်ဆိုတော့ကျမ်းမာရေးနဲ့အားစားဝင်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ်ဆဘူးအကြောင်းစုလိုက်ပြုံလိုက်တကယ်နဲ့ဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအကြောင်းမလို့ပြည်သူလူထုအနေနဲ့လိုက်နာမယ်စီကံချက်တွေကိုတခြားသောလိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ဒီယောဂတွေဘလောက်ဖြစ်နေတယ်လဲပြစ်ဆုံးမှုတွေကဘလောက်ရှိနေတယ်လဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အိန္ဒိယနိုင်ငံတွေကိုယ့်ရဲ့အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျွန်တော်တို့ MOE ရဲ့ website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေသွင်းသွင်းအေးဖို့နော်ဒါ news site ဖို့ဆိုတဲ့အကြောင်းသူစေယုံတွေပြင်ဆင်ထားတဲ့နေရာနဲ့လူတွေပြင်ဆင်ထားတဲ့တစ်စီတစ်ပြက်ပြင်ဆင်ထားတဲ့တစ်ပတ်တစ်ဆုံးပြစ်စီပြင်ဆင်ထားတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမြန်မြန်ဆန်ဆန် contact tracing တွေဆောင်ရွက်နိုင်တဲ့ quarantine တွေကိုလည်း quarantine ဆိုတာကျွန်တော်တို့လူကောင်းတွေဖြစ်ပါတယ်သွားလာကန့်သတ်ဖို့လိုတဲ့ contact တွေပေါ့နော်သူကပို့တွေ့တဲ့ contact တွေဖြစ်တဲ့ပြီးဒါရီအစဘယ်လိုနေရာမှာထားမလဲဆိုတဲ့နေရာတွေပါကျိုတင်ပြီးတော့ဇက်တိုက်ပြစ်ချင်ထားပြီးဖြစ်တဲ့အတွက်ကြောင့်မြန်မြန်ဆန်ဆန် account တွေပေါ်ဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်ရန်ကုန်တိုင်းလည်းထုတ်ပြပါမယ်အခုလက်ရှိအနေထားမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာကြည်ဝင်တဲ့သူတွေက6000လောက်ရှိတယ်။6000လောက်ရှိတယ်မှာရခိုင်ပြည်နဲ့ပြန်လာ1000လောက်ကိုသူတို့တွေကြည်ဝင်မှုအတွက်နော်နောက်ထပ်နေရာအစ်တတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့နော်ဆောင်ရွက်မှုကြီးကြပ်မှုနော်ရန်ကုန်တိုင်းစစ်မှိုက်ဥပဒေဌာနနဲ့ပေါင်းစပ်ညီနမ်းပြီးတော့ဒါကိုဆောင်ရွက်နေတာဖြစ်ပါတယ်။ဒါမဲ့လက်ရှိအနေထားမှာအားသာချက်တစ်ခုအရကျွန်တော်တို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော်ကွာရန်တင်းက3ဘက်ကနေပဲ2ဘက်ကိုရှော့ချနိုင်မှုဖြစ်ပါတယ်။စေယုံစင်းတာကလည်းအရင်ကလို2 negative ပေါ့နော်နှစ်ချိန်ပုံမတွေ့ကျတော့မှာဆေးရုံဆေးနဲ့အခြေအနေရနေပြီးတော့ဒီနာဟာယောဂလက္ခဏာမစိုးဘူးဒါမှမဟုတ်လေယောဂလက္ခဏာငကိုရီကမရှိတဲ့လူနာဆိုလို့ရှိရင်14ရက်ပြည့်ပြီးတဲ့နောက်15ရက်မြောက်မှာပြင်ဆင်တဲ့အခြေ GC criteria လည်းချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုနကွာရန်တီး site ပြင်မှာဆိုမြန်မြန်တန်းလို့ပါပေါ့နော်လူတွေ3ပတ်တိမနေတော့ဘူးနှစ်ပတ်ဆိုလို့ရှိရင်ထုံမဲ့နောက်ဆက်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းအားပြောမယ်ဆိုရင်လူအင်အားကွာရန်တီးမှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်သူတို့အတွက်လည်းအများကြီးစိတ်သက်သာရမယ်စိတ်သောကလည်းယောမယ်သူတို့မိသားစုတို့တော့ပေါ့ဒါအပြင်ကွာရန်တီးကိုစီစဉ်ရတဲ့လူတွေအနေနဲ့ဘုံတို့ဘုံကျော်မယ်အခုတိုင်းမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တွေတက်တာတဲ့အပြင်သူတို့တွေကိုစောင့်ကြည့်ရှုပြနေကျမရဲ့ဝန်ထမ်းတွေရဲ့လုပ်အားတွေနောက်တစ်ခုကကုန်ကျတဲ့နောက်တခြားကုန်ကျစရိတ်တွေလည်းအများကြီးတက်တာတော့မှာဖြစ်ပါတယ်။ဒါကလည်းဒီနေ့အနေနဲ့ဆိုရင်ကျမတို့အနေနဲ့ဒီဟာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်လုံးကြီးကိုဆောင်ရွက်တာဖြစ်ပါဒီလိုဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အရှိတ်ပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့ကြိုတင်ပြင်ဆင်ထားတဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုသိဆုံးမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းဆက်လို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်
။ဒီကိုဗစ်ကပြည်တွင်းတကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ဆီယမားတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနယ်ပြည်နယ်တွေမှာကူးစက်လူနာတွေရှိလာသလိုမျိုးဒီလူကြီးတွေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်။ဒီပြည်တွင်းကူးစက်မှုကလည်းမြင့်တက်လာတယ်ပေါ့ဆီယမား။အဲ့လိုအချိန်တွေမျိုးမှာဆိုတော့လူတိုင်းလူတိုင်းပေါ့ဒီယောဂကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့တင်လဲရှင်
။ဟုတ်ကဲ့ပါ။ဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့လူတွေရောဂါဖြစ်ပွားမှုရှိလိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းနောက်မှာပဲရှိနေပါတယ်။ရန်ကုန်တိုင်းရောဖြစ်ပွားမှုအများဆုံးပေါ့နော်။ဒါဖြစ်လို့လည်းဒါလည်းကျမတို့ရင်းနှီးလည်းခဏခဏပြောပါတယ်။ရန်ကုန်တိုင်းဆိုတော့ကလူကြီးထူထပ်တယ်။ပြစ်စုရမ်းမီတာမှာလူကြီး920နေတယ်။ရခိုင်ပြည်နယ်ဆိုလူကြီးရာဆိုလို့ရှိရင်100ဝန်းကျင်တော့ပဲရှိတယ်။အချို့မှာတိုင်းလက်ပြည်နယ်မန္တလေးဆိုရင်100-200ပဲရှိတယ်ပြစ်စုရမ်းမီတာ။အဲ့မှာငခိုရဲရခိုင်ချင်းနေနဲ့ရန်ကုန်ခြေနေရတော့မတူပါဘူး။အရန်လူရထူထပ်တဲ့ရန်ကုန်မှာဆိုလို့ရှိရင်အိမ်ထဲမှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ရုံလုံရုံနေရှိတယ်။လူစုပွေလိုက်လောရတဲ့နော်ကိစ္စရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာနော်လိုအပ်တဲ့ရောဂါကောက်ွယ်နီးလန်းတွေကိုပြင်သုံးဖို့အတွက်ရောရဲလာတယ်၊ပြက်ပွက်လာတယ်။ဒီအခါမှာအခွင့်ကောင်းဆောင်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်အကောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူလူတို့ကြားထဲကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတာပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ မိသားစုနေရာမှာဆိုရင်စုလိုက်ပြီးမှကုဆတ်တာမိသားစုလိုက်ကုဆတ်တာမျိုးတွေရှိပါတယ်ဒါကလည်းမိသားစုလိုက်ကုဆတ်မှုကလည်းကြောက်ကြောက်ပေါင်းပါတယ်ဒါတွေဟာပေါ်ဆောက်လို့မရဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိသားစုမှာသိရောက်ကုဆတ်လို့ရှိရင်ကျန်တဲ့မိသားစုဝင်တွေကကုဆတ်ဖို့အခွင့်အရေးအများဆုံးဆိုတာကိုဒါလေးကိုသိရှိစေချင်ပါတယ်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာမတ်မတက်ရင်ကားပေါ်မတက်ရမတ်မတက်လို့ရှိရင်ဈေးထဲမှာဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးတော့ကြက်မှတ်လာတာလည်းရှိပါတယ်ဒါပေမဲ့စီကံကျမ်းမလို့နိုင်နာမယ်နိုင်နာရတယ်ဆိုတာသက်ဆိုင်ရင်ပြည်သူလူထုတိုးချင်းတယောက်ချင်းစီကစန့်စော်အုံနာရှိပေါ့နော်မိမိတောင်းမှာလားဒါမိမိစံကြီးကိုကာကွယ်ရမှာအသာထားအောင်မိမိမိသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကာကွယ်မယ်မိမိမိသားစုကိုကာကွယ်မယ်ဆိုတဲ့အသေးစိတ်ကလေးနဲ့တိုးချင်းစီကတော့အပြင်သွားလိုက်မှချက်မယ်လက်ကိုနော်ရေနဲ့ဆက်ပြန်နဲ့မချခဏစင်တင်ချာဆက်ကန်း20ကျောင်းဆေးမယ်မရနိုင်ဟန်းချက်သုံးမယ်တတ်နိုင်တည်းများလူသူတွေတဲ့ကိုမပွားဘူးရှောင်ရှင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်ဆို80နဲ့ဒီနောက်ဆုံးရ83ရာခိုင်နှုန်းဟာယောဂလက္ခဏာမတရားဘဲနဲ့ယောဂပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိနေဖြစ်ပါတယ်ဒါလက္ခဏာနာပေါ်ပြရှိပါဒါဆိုလူလေးယောဂပိုရှိတဲ့သူ၄ယောက်မှာ3ယောက်ကဆိုရင်ယောဂပိုရှိပေမဲ့လက္ခဏာမပြအောင်ဆိုတာသိပြီဆိုရင်မိမိမှာသွားတဲ့သူတွေတငယ်ချင်းပေါင်းတဲ့မိတ်ဆွေတွေမှာလည်းယောဂပိုရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂပိုကုဆတ်ချင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီတန်တရားနဲ့ဆက်ဆံပြီးတော့လူထွေးတတ်တယ်မသွားဖို့ရှောင်ကြားမှာဖြစ်ပါတယ်သွားလို့ရှိရင်ယောဂပိုကကိုယ်စီကနေကနိပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်အင်းကိုရဲ့မိဘဘိုးဘွားနော်အကေအမေသူတို့ရေကူးဆက်နေဆိုရင်သူတို့တွေဟာဆိုလို့ရှိရင်အသက်သေဆုံးတဲ့သူဖြစ်နိုင်ပါတယ်သေဆုံးတဲ့သူတယောက်ချင်းတယောက်ချင်းစီမှာသူတို့ရဲ့မိသားစုတွေရှိပါတယ်မိသားစုဝင်တဲ့အတွက်ကတော့တရားရဂန်တို့ဆုံရှုံမှုဖြစ်ပါတယ်ဒီဆုံရှုံမှုကိုကိုယ်နိုင်ငံသားဘယ်သူတယောက်တယောက်ကမှမဖြစ်စေချင်ပါဘူးရောဂါကူးဆက်မှုလည်းမဖြစ်စေချင်ပါဘူးဒါကြောင့်မို့ရန်ကုန်မှာအာရန်တို့မဟုတ်ပါဘူးတိုင်းပြည်နယ်တိုင်းမှာရှိတဲ့ပြည်သူလူထုအနေနဲ့တနိုင်ငံလုံးပေါ့နော်ပြောချင်တာကတော့မြန်မာနိုင်ငံအားသာဝင်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်သွေမတင်းနိုင်တာပါဒါဟာလိုအပ်လို့လောက်ဆောင်ရတာဖြစ်ပါတယ်ဒီလိုလောက်ဆောင်ရတယ်ဆိုတာကောင်ကျွန်တော်တို့တွေကိုစီကံတင်မဟုတ်ပါဘူးတို့တွေကိုချုပ်ချက်တာမဟုတ်ပါဘူးတို့တွေရဲ့ကျန်းမာရေးအတွက်ဖြစ်ဆောင်ရွက်ပေးခြင်းဖြစ်ပါတယ်
ဆက်ပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်ရင်းမှာပေါ့နော်ပိုးရည်လူနာတွေကဟိုတရက်ထဲမှာနေမဲ့ရာကနန်းနဲ့ချီပြီးတော့တွေ့လာရတဲ့အခြေအနေကဖြစ်ပါတယ်ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ရွေးကောက်ပွဲကလည်းရောက်လာတော့မယ်အဲ့တော့အခုအချိန်မှာလည်းဒီမဲဆွယ်စည်းဝေးကာလတွေကလည်းစနေပြီဆိုတော့လေဒီလိုကာလရောပြီးတော့လို့ရှိရင်တကယ်ကိုရွေးကောက်ပွဲရောက်လာမယ်ကာလမှာရောပေါ့နော်ဟိုဆရာမတို့ဒီကျမကြီးဌာနအနေနဲ့လည်းဒီကျမကြီးပိုင်းနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းထားတဲ့အခွင့်အရေးရှိတယ်ဆရာမလည်းအဲ့ဒီမှာပါဝင်ပြီးတော့တာဝန်ယူဆောင်ရွက်နေရဆိုတော့လေဒီလိုကာလမှာပေါ့ဘယ်လိုမျိုးချမ်းမာရေးဘက်ကနေပြီးတော့စောင့်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြစ်ဆက်ပြောပြပါအောင်ရှင်
ပြည်သူတွေကြည့်ချင်တာသူဟာဒီမှာပြောရရှင်ရသားတွေမှာဖြစ်တယ်လူလက်တန်းစားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ကယောဂဖြစ်ရှိတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူးသူဟာဆိုလို့ရှိရင်ခုနပြောတမရအဆင့်ဝန်ကြီးအဆင့်ကနေပြောအောက်ချေချီဘသူမဆိုကူးဆက်နိုင်ပါလေယောဂကောက်ွယ်နီလန်းတွေကိုရှော့ပေါ်သွားတာနဲ့တပြိုင်နက်နော်လက်ဟာသွားတဲ့တပြိုင်နက်သူကအခွက်ကောင်းစောင့်နေတာဖြစ်ပါလေအဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါလေဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ပြည်သူတယောက်ချင်းစီရဲ့ကျန်းမာရေးဖြစ်ပါလေအဲ့မှာခုနပြောတဲ့ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီကဆိုမိမိတို့စိတ်ထဲမှာချစ်တဲ့နှစ်သက်တဲ့ကျွန်တော်တို့သဘောကျတဲ့ပါတီကိုမှတ်ထားပါဘူးညီအစ်ကိုဆိုလို့ရှိရင်ဒါဟာခုချိန်မှာဆိုလို့ရှိရင်သွားတာမျိုးလာတာမျိုးလူစုလူဝေးတဲ့အဲနှုတ်ရှာမျိုးတွေအရဆိုလို့ရှိရင်တော့အန်ဒီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်မှာဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distancing မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်ဒီလို social distancing ကလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အဲဒါဆို6ပေပေါင်းနေမယ်ဆိုရင်လည်းလူတစ်ယောက်က9ရက်ကြာလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူက1.25ယောက်ဖြစ်ပါတယ်နောက်ရ30ကြာပြီတဲ့အခါမှာ तू ကကူးဆက်နိုင်တယ်ဥပမာဆို15ယောက်ပဲရှိပါတယ်တဲ့တကယ်လို့ social distancing ကမလိုက်နာဘူးတနည်းအားဖြင့်ဆိုတယောက်နဲ့တယောက်ပူးကပ်နေမယ်6ပေတဲ့နီးနီးနေမယ်ဆိုလို့ရှိရင်လူတစ်ယောက်က9ယောက်ကြာတဲ့အခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးဆက်နိုင်ပါတယ်တဲ့အဲ့2ယောက်ခွဲရနေပြီတော့ဒီလိုပဲ social distancing မလိုက်နာဘူးဆိုရက်30ကြာတဲ့အခါမှာ4ယောက်6ယောက်ရှိကူးဆက်နိုင်တယ်ဆိုတဲ့ဒီ model ကလည်းရှိပြီဖြစ်ပါတယ်ဒါဟာ social distancing ဘယ်လောက်ရေးပါလဲဆိုတာသိရှိနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့တန်တားလို့ရှိရင်ကျမတို့ရည်ရွယ်ချက်ကတော့တော်ဒီခုနကတော့မှာရှိရဲ့ရေကောက်ပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကုသမှုအန်ဒီရမရှိစေဘဲနဲ့မဲပေးနိုင်စေဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့အမျိုးကိုမဲပေးနိုင်စေဖို့အတွက်ကျွန်တော်တို့ရည်ရွယ်ချက်နံပါတ်1ဖြစ်ပါတယ်နံပါတ်2ရည်ရွယ်ချက်ကဒီလိုမဲပေးတဲ့ဒီဖြစ်စဉ်ကြောင့်ယောဂကုသမှုနော်ပုံမမဆိုးဝါးစေဖို့လည်းရည်ရွယ်ပါတယ်ဒါကြောင့်မဲပေးတဲ့အခါမှာလိုက်နာနဲ့ဆက်ချက်တွေကိုကျွန်တော်တို့ရေကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းပြီးတဲ့အခါကျကျွန်တော်တို့ကျန်းမာရေးစပတ်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုဒီဒီကြကြနော်ဒီ guideline တွေလည်းထုတ်ပြန်လိုက်ဖြစ်ပါတယ်ဒီ guideline ကိုလည်းကျွန်တော်တို့ MOE ရဲ့ website ကလည်းပြီးခဲ့တဲ့3ရက်လောက်က4ရက်လောက်ကတင်ထားပြီးဖြစ်ပါတယ်နော်ဒါလေးကတိတိကျကျလိုက်နာမှာဖြစ်ပါတယ်ဒ ဒါနဲ့ပတ်သက်လို့တော့မဲပေးလို့ရှိရင်ဘယ်လိုပေးရမလဲ။ကျမကြီးကဘယ်လိုပေးရမလဲဆိုတော့ display ပေါ့နော်။နမူနာပြချင်းကိုလည်းကျမတို့ဒီရေးကောက်ပွဲကျမရေး commission မှာနှစ်ချိန်တိုင်းတိုင်းဆောင်ရွက်တာကိုကျမတို့ကိုယ်တိုင်တည်ရှိပြီးတော့နော်ဒါဆောင်ရွက်ခဲ့ပါတယ်။အဲဒါကြောင့်မို့နော်ဟိုမဲပေးတဲ့အခါမှာနော်ဟို anti aging ဆိုတာစိတ်ချစွာဆိုတာနဲ့မဲပေးနိုင်ဖို့တော့ပြည်သူပြည်သားတွေကကျမ်းမာနေဖို့လိုပါတယ်။သူတို့ကျမ်းမာနေမှမဲပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အခုအရေးကြီးတဲ့ကျမ်းမာဖို့အတွက်အရင်ဆုံးကျမမိမိကျမ်းမာရေးကိုမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုကျမ်းမာရေးစောင့်ရှောက်ရရောက်တယ်။ဖန်ဖန်နေတဲ့စင်ပါတောင်းဝန်ချင်းမိမိရဲ့နိုင်ငံအတွက်လည်းကျန်းမာရေးယောဂကောက်ွယ်ထိန်းချုပ်ရေးမှာဆိုလို့ရှိရင်ဒေတာတာပေါင်ရရောက်ပါလေဒီပြည်သူပြည်သားတွေပူပေါင်းအားနဲ့ဆိုလို့ရှိရင်ကျမတို့ယောဂကောက်ွယ်ထိန်းချုပ်ရေးမှာဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မယ်လို့ကျမတို့သိမိပါမျှော်လင့်မိပါတယ
်ဟုတ်ကဲ့ပါဆင်မဆင်မအနေနဲ့ထပ်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးတော့လေးဖြည့်ဆွတ်ပြောချင်တာတွေရှိရင်လည်းပြောပြပါအောင်ရှင
်ဖြည့်ဆွတ်ပြောချင်တာတော့နော်တချို့တွေကဒီယောဂနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စေတုတနာဦးစီးဌာနကလည်းဖက်တင်ပြပြီးဖြစ်ပါတယ်ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးอ่ะဆိုလို့ရှိရင် dominant ပေါ့เนาะဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကအခုဆက်ပြောင်းနေတဲ့အခုဆက်တာမြန်မာတယ်သူကအရင်တော့เนาะဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့ပါနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မို့လူကိုလူတစ်ယောက်စီဝင်ဖို့အတွက်ကလွဲခုပါတယ်သို့တော့ဒီယောဂါနဲ့ပတ်သက်ပြီးတော့ဖြစ်ပွားကူးစက်မှုမြန်မာမယ်လို့သူရဲ့ပြင်းထန်မှုကငိုထက်ဆောင်လို့ရှိရင်ပိုပြင်းထန်လားသလားပေါ်ပြောလာသလားဆိုတော့ချက်နဲ့ပတ်သက်ပြီးသူတည်တနာတွေဆက်လုပ်နေစေရှိပါတယ်ခုတည်းကတော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူတည်တနာတွေမှာဆိုလို့ရှိရင်ယောဂဘုအစ်စ်ဟာပို့ပြီးတော့ဆိုးလာတယ်ဆိုတော့အဲ့လိုမျိုးပေါ်ပြထားတဲ့ဖြစ်ရှိချက်တွေလည်းရှိပါတယ်ဒီချိန်မှာကုသခံရတဲ့သူကကိုယ်နဲ့ချင်းမျိုးဖြစ်လာနေပါတယ်ဒါကြောင့်ပြင်းစာစိမ့်နဲ့မြစ်တာပြင်းနဲ့ဆက်ဆံဖို့လိုပါတယ်အချို့အပြင်ပြောရရင်တော့ကျမတို့ကအားသာဝင်ဌာနလမ်းညွှန်ချက်တွေကိုပေးချာတိကျစွာလိုက်နာခြင်းအဖြစ်ဒီပြည်သူလူထုရဲ့ပူးပေါင်းအားနဲ့ကျမတို့က COVID-19 ကိုကျွန်တော်ဒီမှာတော့မြန်မာပြည်ကနေပြီးတော့မောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်1အဖြစ်အကျပါလေပူးပေါင်းပေါင်းဝင်ဆောင်ရွက်ဖို့မြစ်တာရဲ့ဆံပေါ်ပါလေကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ပါဆင်မအခုလို့အချိန်ပေးပြီးတော့လေးဖြေချပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်